ထိုင်းနိုင်ငံပက်ရှ်ပူရီပြည်နယ်ခေါရွိုင်မြို့ကရှက်စစ်ပစ္စည်းထုတ်လုပ်တဲ့ဆက်ယုံကအလို့သမား9100ကျော်ကိုမေလ24ရက်နေ့ကကိုရိုနာရောဂါပိုးရှိမရှိစစ်ဆေးခဲ့ရမှာ2100ကျော်မှာကိုဗစ်ရောဂါပိုးကူးစက်နေတာတွေ့ရှိခဲ့ပါတယ်။အဲ့ဒီထဲက1300နီးပါးကမြန်မာရွှေ့ပြောင်းအလို့သမားတွေဖြစ်ကြပါတယ်။ကိုဗစ်အတည်ပြုလူနာ1269ယောက်ကမြန်မာနိုင်ငံသားတွေဖြစ်ကြပြီးထိုင်းအလို့သမားတွေကတော့981ယောက်ဖြစ်ပါတယ်။ဒါဟာဆက်ယုံတစ်ခုထဲမှာအလို့သမားအများဆုံးကူးစက်မှုဖြစ်ပြီးအဲ့ဒီဆက်ယုံကို14ရက်ပိတ်လိုက်ပြီးကိုဗစ်ထိန်းချုပ်ကုသရေးလုပ်ငန်းတွေကိုသက်ဆိုင်ရာကဆက်လုပ်နေပါတယ်။ကိုဗစ်အတည်ပြုလူနာမြန်မာလူသား1300နီးပါးကိုဆက်ယုံတွင်မှာပဲအရေးပေါ်ယာယီဆက်ယုံလုပ်ပြီးကုသပေးနေပါတယ်။ထိုင်းနိုင်ငံသားအလို့သမားတွေကိုတော့ပြင်ပထိုင်းဆက်ယုံနေစီကိုပို့ဆောင်ကုသပေးနေပါတယ်။ထိုင်းနိုင်ငံတဲကတခြားပြည်နယ်တွေမှာရှိတဲ့ဆက်ယုံနေလုပ်ငန်းခွင်တွေစောက်လုပ်ရေးစိုက်တွေမှာလည်းထောင်ထဲချီရှိတဲ့အလို့သမားတွေကိုဗစ်ရောဂါကူးစက်နေတယ်ဆိုပြီးထိုင်းအစိုးရရဲ့ထုတ်ပြန်ချက်အရသိရပါတယ်။ထိုင်းနိုင်ငံတဝန်းအတီးပြုလူနာအများဆုံးစစ်ဆေးတွေ့ရှိခဲ့တဲ့စက်မှုဇုံနယ်မြေတွေကတော့ဘန်ကောက်ပက်ချ်ပူရီချွန်ပူရီနဲ့သမုတ်ပရာကန်ပြည်နယ်တွေမှာအများဆုံးကူးစက်နေကြပါတယ်။အဲ့ဒီမှာအလုပ်လုပ်ကိုင်နေကြတဲ့မြန်မာနိုင်ငံကရွှေ့ပြောင်းလုပ်သား3000ထက်မနည်းကိုဗစ်ကပ်ရောဂါကူးစက်နေကြပါတယ်။အခုလိုမျိုးထိုင်းဆက်ယုံအလုပ်ယုံတွေမှာအစုလိုက်အပြုံလိုက်ကိုဗစ်ကပ်ရောဂါကူးစက်နေတာကိုအချိန်မီထိန်းချုပ်နိုင်ဖို့အတွက်မေလ24ရက်နေ့ကထိုင်းပြည်ထရေးဝန်ကြီးဗိုလ်ချုပ်ပရာဝတ်ဝန်ဆောင်ဦးဆောင်ပြီးအရေးပေါ်အစည်းအဝေးပြုလုပ်ခဲ့ပါတယ်။ဝန်ကြီးဌာနပေါင်းစုံတက်ရောက်ခဲ့တဲ့အစည်းအဝေးပြီးအလို့သမားရေးရာဝန်ကြီးနိုင်စုချက်ချုံကင်ကတော့ထိုင်းဘာသာနဲ့အခုလိုပြောကြားသွားပါတယ်။အခုလိုမျိုးစက်ယုံနေမှာအလို့သမားတွေကြောင့်ကူးစက်မှုနှုန်းမြင့်တက်လာရတာဟာအလို့ရှင်တွေရဲ့ပေါ်ရောက်မှုကြောင့်လို့ပြောဆိုခဲ့ပြီးအလို့ရှင်တွေဟာစက်ယုံအလို့သမားတွေကိုယောဂပိုးစစ်ဆေးဖို့အတွက်နှောင့်နှေးနေကြတယ်။တချို့ကပိုးတွေ့လူနာရှိရင်စက်ယုံပိတ်ပြရမှာစိုးရိမ်နေကြတယ်ဆိုပြီးပြောသွားပါတယ်။အလို့သမားတွေဟာတရားဝင်အထောက်အထားနဲ့ဝင်ရောက်လာကြတာဖြစ်လို့ထိုင်းဆိုရအနေနဲ့ကျန်းမာရေးစောင့်ရှောက်မှုကုသရေးလုပ်ငန်းတွေဆက်လက်လှုပ်ဆောင်ပေးနေတယ်လို့လည်းသူကပြောသွားပါတယ်။ကိုဗစ်တတိယလိုင်းကူးစက်နေတဲ့ထိုင်းနိုင်ငံမှာမေလ25ရက်နေ့အထိအတည်ပြုလူနာစုစုပေါင်း3,350ကျော်ရှိပြီးသေဆုံးသူက832ယောက်ထက်မနည်းရှိနေသလိုနေ့စဉ်လည်းအတည်ပြုလူနာ1000ကျော်ရှိနေပါတယ်ရှင်။